အကြမ်းဖက်ကဏ္ဍအမျိုးသမီးပင်နိုင်ဆောင်ပါရှင်ကို1996ခုနှစ်ကလိမ်ပိုင်းဆိုင်ရာစော်ကားခဲ့တဲ့အတွက်အမေရိကန်သမ္မတဟောင်းထရမ့်မှာဥပဒေအရတာဝန်ရှိကြောင်းဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပြီးနစ်နာသူအမျိုးသမီးကိုဒေါ်လာ5သန်းပေးဖို့နယူးယောက်မြို့တရားရုံးကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။ဗရိတ်မှုဆွဆွဲချက်ကိုတော့ဂျူရီတရားသူကြီးတွေကပယ်ချလိုက်ကြပါတယ်။ဒါပေမဲ့အခုခါမှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဆောင်ပါရှင်အီဂျင်ကာရိုလ်ကိုတော့ထရမ့်ကလိမ်ပိုင်းဆိုင်ရာစော်ကားခဲ့ပြီးကရိုးရဲ့နာမည်ကုန်သတင်းကိုထိခိုက်ပျက်စီးစေခဲ့တယ်လို့ဆုံးဖြတ်လိုက်ကြတာပါထရမ့်ကဒီအမှုမှာတရားရုံးကိုမလာရောက်ခဲ့တယ်လို့ဆုံးဖြတ်ချက်ဖတ်ကြားတဲ့အချိန်မှလည်းမရှိခဲ့ပါဘူးဒါပေမဲ့တရားလိုဖြစ်သူကရိုးကိုသူမသိတယ်လို့ဒီဆုံးဖြတ်ချက်ဟာစက်တည်မဲ့လောက်ကျန်ဆွဆွဲချက်တွေဆက်လက်တင်နေတာဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ကိုကြီးညာပြီးပြီးကျင်းမှာပဲထရမ့်ကလူမှုမီဒီယာမှာတုံ့ပြန်ရေးသားခဲ့ပါတယ်ဒီမှုဟာထရမ့်ပေါ်လိမ်မိုက်ဆိုင်ရာစော်ကားမှုနဲ့ဆွဆွဲထားကြတဲ့အမျိုးသမီးတရာစင်ကြော်တဲ့ကအမှုတမှုသာဖြစ်ပါတယ်။ဒီအမှုကအဲ့ဒီလိုဆွဆွဲတာတွေခိုင်းလုံွယ်ရှိကြောင်းပြသလိုက်တယ်လို့ဖြစ်နေပါတယ်။ထရမ့်ကသူ့ကိုနယူးယောက်မဟာတန်အရက်မှာရှိတဲ့နာမည်ကြီးအဝတ်ထည်ဆိုင်ရဲ့အဝတ်လဲကမှာ1996ခုနှစ်ကပဒိန်ချင်းခဲ့တယ်လို့စောင်းပါရှင်ဂျင်းကာရိုလ်ကအများပြည်သူသိအောင်2019ခုနှစ်မှာထုတ်ဖော်ပြောခဲ့တာပါ။ကရိုးကိုသူမသိကရိုးကလောက်ချန်လိန်လဲဇနန်းစင်တာသာဖြစ်တယ်လို့ထရမ့်ကအဲ့ဒီလုံကဆိုခဲ့တဲ့အတွက်ထရမ့်ကိုတရားမှာကြောင့်အရာကရိုးကတရားစွဲရမှာသူ့ရဲ့နာမည်ဂုဏ်သတင်းပျက်စီးမှုနဲ့ပါဆွဲဆိုခဲ့တာဖြစ်ပါတယ်